မြန်မာနိုင်ငံမှာဖန်ဆီးထားတဲ့သူတွေကိုအာဏာပိုင်ကနေပြီးတော့လိင်မင်းဆိုင်ရာနိုင်ငံမှုဆွဆဲချက်တွေထပ်ပေါ်နေတဲ့ပုံမှာဆိုရင်လည်းလို့နောက်ဒီလောက်ရတွေဟာနိုင်ငံတကာရာဇဝတ်မှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်နိုင်ကြောင်းပဋိပက္ခအတန်းမှာလိင်ချမ်းဖက်မှုဒါစီကုလသမဂ္ဂအထူးမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ကနေတတိပေးလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဖက်ဒရယ်တရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကနေပြည်သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေပေါ်မှာလိင်မှုဆိုင်ရာအကြမ်းဖက်မှုအပါအဝင်လူ့ခွင့်ရဲ့ချိုးဖောက်မှုတွေကြေကြေပြန့်ပြန့်နဲ့စနစ်တကျကျူးလွန်နေတာကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းပြောဆိုခဲ့တယ်လို့အတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျယ်လစ်ကတောက်ကြနေတဲ့ဂရင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် She said that these alleged reports of sexual violence may amount to violations of international criminal law for those who commit, command and condone them
နိုင်ငံဆိုင်ရာအကြမ်းဖက်မှုကျူးလွန်ကြောင်းဆွဆဲချက်တွေဟာနိုင်ငံတကာရာဇဝတ်မှုဥပဒေကိုချိုးဖောက်ရာရောက်နိုင်ကြောင်းသူကိုယ်စားလှယ်ကပြောပါတယ်တိုင်းသားတွေ၊ဘာသာကြားလူနည်းစုတွေ၊အမျိုးသမီးတွေနဲ့လင်းစိတ်ခံယူမှုကွဲပြားသူတွေပေါ်မှာတမတော်သားတွေကလင်းမှုဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်နေဆိုတဲ့သတင်းတွေပေါ်မှာအထူးစိုးရိမ်ကြောင်းနဲ့ပြောခဲ့တယ်လို့ကုလသမဂ္ဂကိန်းမှုချုပ်ရဲ့ပြောခွင့်ရဒူဂျာရီကပြောသွားတာပါအချိန်မတော်နေအိမ်တွေမှာဝင်ရောက်စီးနှင်းရှာဖွေတာတရားလက်လွတ်ဖမ်းဆီးတာအတော်အလာတားမြစ်ပိတ်တင်တာဖမ်းဆီးထားခြင်းမှာနှိပ်စက်မှုတွေတည်ဆောက်မှုတွေရှိနေတာပြည်သူတွေဘေးလွတ်ရာခုံလုံးနေတဲ့နေရာတွေထပ်ပြီးပေါင်းဆောင်နေတဲ့နေရာတွေကိုတိုက်ခိုက်တာဖမ်းဆီးထိန်းသိမ်းထားတဲ့နေရာတွေမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေအထူးသဖြင့်အဓမ္မအထင်ခံရတာနှိပ်စက်တာကိုထိလက်ရောက်ရောနှုတ်နယ်မှာထင်းချောက်အကြက်ကင်နေဆိုတဲ့သတင်းတွေကြားအောင်နဲ့အထူးကိုယ်စားလှယ်ပတ်တန်ရဲ့တောက်ကြံနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ပြောကြားချက်ပေါ်မှာမြန်မာဆီအာနာပင်တွေဘက်ကနေလက်တလောတုံ့ပြန်တာမျိုးတော့မရှိသေးပါဘူးမြန်မာနိုင်ငံမှာဆီအာနာတင်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေဖြည့်ဆည်းရတဲ့ကုလသမဂ္ဂအထွေထွေညီလာခံကဒီလတိုင်းမှာဆုံးဖြတ်ချက်ချမှတ်ရမှာတော့မမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံထားတယ်ဆိုပြီးတော့မြန်မာဆီအာနာပင်တွေကတုံ့ပြန်ခဲ့တာပါ